မြန်မာနိုင်ငံရဲ့လုပ်ငန်းစဉ်မှာပါဝင်ရေးမကြသေးခင်ကမှအစိုးရနဲ့သဘောတူညီချက်ရရှိသွားပြီဖြစ်ပေမဲ့လို့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တစ်ခုဖြစ်တဲ့ AA နဲ့မြန်မာစစ်တပ်တို့ကြားရခိုင်ပြည်နယ်ဘူးတီတောင်နဲ့ပုံနှကျွန်းမြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။တိုက်ပွဲကြောင့်အိုးအိမ်ဆွန့်ထွက်ပြေးရသူယာနဲ့ချီရှိနေတယ်လို့တိုက်ပွဲဖြစ်ပွားရာဘူးတီတောင်မြို့နယ်ဥယျာဉ်သားကျေးရွာမှာလည်းစစ်တပ်ဘက်ကဝိုင်းပတ်ပြီးတော့ပိတ်ဆို့စစ်ဆေးမှုတွေလှုံ့ဆောင်နေတာကြောင့်ဒေသခံတွေအတော်လေးစိုးရိမ်နေရတယ်လို့ဒေသခံအကူအညီပေးရေးအဖွဲ့တာဝန်ရှိသူတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါရယ်အကြောင်းစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ
်ဟုတ်ကဲ့ပါရခိုင်ပြည်နယ်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့စိုက်ပွဲကြောင့်ဘူးတီတောင်နဲ့ပုံနှကျွန်းမြို့နယ်မှာစစ်ဘေးရှောင်ရွာသားတွေတိုးပွားနေတယ်လို့စိုက်ပွဲကာလအတွင်းလုံခြုံရေးစစ်ဆေးမှုတွေကြောင့်ဒေသခံရွာသားတွေစိုးရိမ်ကြောက်လန့်နေကြရပါတယ်တမရော်နဲ့ရခိုင်လက်နက်ကန် AA စစ်ဖွဲ့တို့စိုက်ပွဲကြောင့်ပုံနှကျွန်းမြို့နယ်ကသောပြားဒေသကျေးရွာကရွာသားတွေဟာမနေ့ကထိစစ်ဆောင်300ကျော်အဆက်တင်ပုံတန်းကျေးရွာကိုသိမ်းရှောင်ရောက်ရှိလာတယ်လို့ပုံနှကျွန်းမြို့နယ်ပိုးရှိပြင်မဟာမိတ်လူမှုကွန်ရက်ရေးသင်းတာဝန်ရှိသူဦးငယ်ဦးမောင်ကပြောပါတယ
်စိုက်ပွဲဖြစ်နေတဲ့နေရာနဲ့သူတို့ပထမဆုံးပါဝင်ဆောင်ဆိုတဲ့နေရာနဲ့ကရှင်းရှင်းခရီးပါစဉ်းစားမရဘူးတဲ့မြောက်လာကနာနေကြည့်တယ်ကျတော့သူတို့ထွက်ပြရတာသူတို့ပါဝင်ဆောင်နဲ့ပြီးဘောနမအဲ့လိုအပေါ်မှာရောတုံးရောလေးရောရှိအဲ့ဒီမှာခုံးဆင်းလာခင်ဗျာအခုပြင်မလို့ရောက်နေတာကပုံရတဲ့20တယောက
်ဒီစင်ပါပရမပကတဲ့ကပုံညွှန်းမြွနဲ့ဆက်မှာတိုက်ပွဲဖြစ်ပွားနေတာဖြစ်ပြီးလက်နဲ့ကြီးကြီးတွေကြားရောက်နေတာကြောင့်ကြောင်ရုပ်ပြီးသိမ်းချောင်လာကြတာပါအဆက်တင်ပုံတန်းကြီးရွာကိုသိမ်းချောင်ရောက်ရှိနေတဲ့စစ်ဆောင်တွေရဲ့စာဝတ်နေထိုင်ရေးအခြေအနေကိုတော့ဥငယ်ဥမောင်ကအခုလိုဆက်ပြောပါတယ
်နေဟာအခုမှအင်းကြီးမရှိဘူးဒီမှာတာဘက်တွေတာဘက်တွေအခုတော့မြင်ရတယ်ကိုကျွန်တော်တို့မဟာမိတ်ကလည်းနေနေဘာဘာလုပ်ခဲ့တယ်နောက်ပြီးတော့တခြားလူမျိုးရင်းတဲ့နေရာနေနေဘာလုပ်ခဲ့ရလို့
တိုက်ပွဲဖြစ်နေစေဘူရီတောင်မြို့နယ်ကျေးရွာတချို့မှာလည်းကမ္မရောဘက်ကဝိုင်းပပိတ်ဆို့စီစစ်မှုတွေလှုပ်ဆောင်နေတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥအောင်ဆောင်ရွှေကပြောပါတယ
်မနေ့ကဆိုလို့ရှိရင်နေချာဇန်တဲ့အဲ့အလဲချစ်ကပေါ့နော်အဲ့ဒီကျန်ကိုတော့အောက်စီဥယျာဉ်သားကြီးရောမှာရောကိုဝိုင်းပြီးတော့အင်းချင်းကိုလူတွေစစ်စစ်တယ်နောက်ပြီးတော့ဒီစစ်တော်ရင်ကလေးဖွင့်ပြရတယ်ဒီဘားကြီးကံလေးထုတ်ကြတဲ့အထုပ်တွေကိုလည်းဖြည့်ပြရတယ်ပေါ့နော်အဲ့လိုမျိုးချင်းချက်ပြီးတော့လုပ်တယ်အမျိုးသားတွေကိုအကုန်လုံးစာပြင်ကြောင်းကိုပေါ်ပြီးတော့အဲ့လိုမျိုးဆိုင်ပြင်းလို့လုပ်တယ်အဲ့လိုလုပ်တော့လူတွေကကြောက်ပြီးတော့ပြည်သူကိုလည်းကြောက်လို့မလှည့်ရဘူးဆရာဆရာမတွေလည်းမလာရဘူးပေါ့နော်ဒါကြောင့်ကြောက်ပိတ်ထားရတယ်ဆိုတော့ဒါဒီဟာဒီနိုင်ငံသားများရဲ့မူလခွင့်ရေးပေါ်တော့နိုင်ငံသားများရဲ့လက်လက်မှုနဲ့ဒီပုဂ္ဂိုလ်ဆိုင်ရာဥပဒေကိုလေးချိုးဖောက်ရရောက်တယ်ခင်ဗ
ျဘူရီတောင်မြို့နယ်စိုင်းတင်ချောင်းတစ်ဝိုက်တောတာကိုခြေပြုဝန်းစာရှာနေတဲ့မြို့မချောင်းပင်ချောင်းရွှေတီစိုင်းတင်ဈေးရွာ900ခန့်ဟန်လဲတောတောင်ချန်နယ်တွားဖို့လုံခြုံမှုမရှိတဲ့ပြင်စားဝတ်နဲ့ရေခက်သွင်းနေတာကြောင့်ကျေးရွာပြောင်းရွှေ့ဖို့စဉ်းစားလာကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကောင်းရွှေကဆက်ပြောပါတယ
်။ဘာရလောက်တော့သူတို့ရောမှာလေသူတို့ရှိပါတယ်။ဒါနဲ့သူတို့ကလာလို့လာစားကြည့်တယ်။ဟိုတောတောင်မျိုးမခုပြီးတော့ဝါးနေပစ်ပစ်ခုတ်ပြီးမှရောက်ကြတဲ့လူတွေရှိတယ်။ရှိဖြစ်ပြီးတော့လည်းဆိုရင်အဲ့ဒီရောကလူတွေချိုးဖို့ဆိုပြီးတော့အဲ့လိုမျိုးတိုက်လိုက်ကိုလှမ်းပြီးတော့ပြောပါတယ်ခင်ဗျ
။ပြီးခဲ့တဲ့ဒေဇင်ဘာ17ရက်နေ့တုန်းကဘူရီတောင်မြို့နယ်စိုင်းတင်ချောင်းတစ်ဝိုက်မှာတမတော်နဲ့ရခိုင်တမတော်တို့ကြားတိုက်ပွဲကြောင့်ကံပြင်းကျေးရွာသား250ခန့်ဟာနေရကနေစီတောင်ကျေးရွာဘက်မှာတိတ်ချောင်းလာပြီးကနေ့ထိနေရမပြောင်းနိုင်သေးပါဘူး။နိုဝင်ဘာလကုန်ပိုင်းကနေဒီကနေ့ထိမြမတမတော်နဲ့ရခိုင်လက်နက်ကင်ဖွဲ့ AA တို့ကြားတိုက်ပွဲတွေဖြစ်ပွားနေတာပါ။ဒီကနေ့မှလည်းရခိုင်တမတော်နဲ့မြမတမတော်တို့ကြားတိုက်ပွဲဖြစ်ပွားနေစေဖြစ်ပြီးတော့အသေးစိတ်အခြေအနေကိုမသိရသေးဘူးလို့ AA ဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်။တဖက်မှာလည်းအစိုးရရဲ့ငင်းချမ်းရေးကော်မရှင်နဲ့ NCA အပြည့်ရစာချုပ်လက်မှတ်မရေးထိုးသေးတဲ့မြောက်ပိုင်းမဟာမိတ်တိုင်းသာလက်နက်ကင်ဖွဲ့၃ဖွဲ့ဖြစ်တဲ့ရခိုင်တပ်မတော် AA တန်းပလောင်တပ်ဖွဲ့ TNL ကိုကန်တပ်ဖွဲ့ MNDAA တို့ဟာဒီဇင်ဘာ12ရက်နေ့ကတရုတ်နိုင်ငံမှာတွေ့ဆုံပြီးငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ရေးအတွက်သဘောတူညီချက်ရရှိသွားပြီဖြစ်ပေမဲ့ဒေသတွင်းမှာစိုက်ပွဲတွေမရပ်စနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ